ထိုင်းစင်ကလေးနှကောင်ကမြန်မာနိုင်ငံထဲမှာမိုင်းနင်းမိပြီးဒဏ်ရာတွေရရှိခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်အော်တိုဘာလ9ရက်နေ့ကမြန်မာနိုင်ငံကရင်ပြည်နယ်မှာစင်ကလေးနှကောင်ကလှည့်ချထားတဲ့သစ်တွေကိုဆွဲနေစဉ်မိုင်းထိတဲ့အတွက်စင်နှကောင်ရောစင်ဦးပြီးပါဒဏ်ရာရရှိခဲ့ကြောင်းထိုင်းနိုင်ငံတိရစ္ဆာန်စေယုံဝန်ထမ်းတွေကပြောပါတယ်။မြန်မာနယ်ခြားဒေသမှာဒုံတွေကဗိုလ်အစိုးရကိုကာလတာကလေးကတော်လှန်ခဲ့တဲ့အတွက်မိုင်းတွေထူထပ်စွာချထားပါတယ်။မိုးတုနဲ့မိုးကြားလို့ခေါ်တဲ့ဆင်နှကောင်ဟာထိုင်းနိုင်ငံကဆင်အထူးကုဆေးရုံကိုဆက်ရောက်လာရမှဆရာဝန်တွေကသူတို့ရဲ့ခြေထောက်ကိုခွဲစိတ်ကူးစက်ရမယ်လို့ပြောပါတယ်။ဒါပေမဲ့ဖြတ်เสียမလို့ဘူးလို့လည်းဆိုပါတယ်။အာရှဆင်တွေရဲ့မိသိင်ကားလို့ခေါ်တဲ့ဆင်ဆေးရုံဟာ1999ခုနှစ်တုန်းကမိုတိုလာလို့ခေါ်တဲ့ဆင်မိုင်းထိပ်ပြီးခြေပြတ်သွားရမှခြေထုတက်ပြီးတဲ့အတွက်ကဘာမှာကြော်ကြသွားခဲ့ပါတယ်။